ကင်းပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုမြို့အနီးမှာရှိတဲ့ဖျားတောင်ဂိတ်စခန်းမှာဒီကနေ့စက်တင်ဘာလ28ရက်ဗုဒ္ဓဘုနေ့မနက်9နာရီကျော်အချိန်လောက်ကစပြီးတော့ကရင်အမျိုးသားလွမြောက်ရေးအဖွဲ့ KNLA တခါ PDF ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နေဆက်တိုက်ပွဲတွေကြောင့်ဖျားသုံးစုမြို့အနီးနေဆက်ဖြတ်ကျော်သွားလာတာတွေကိုထိုင်းနိုင်ငံဘက်ကရောမြန်မာဘက်ကပါယာယီပိတ်ထားရပါတယ်။နေဆက်ထိုင်းနယ်စပ်အခြေအနေကို VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုမြို့အနီးမှာရှိတဲ့မြန်မာစစ်တပ်အခြေစိုက်စခန်းဖြစ်တဲ့ဖျားတောင်ဂိတ်စခန်းကိုမနေ့9နာရီအချိန်မှာ KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါ။အပြန်အလှန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံနယ်စပ်လမ်းတွေကိုမြန်မာဘက်ကရောထိုင်းဘက်ကပါနှစ်ဖက်လုံးကယာယီပိတ်လိုက်တယ်ဆိုပြီးဖျားသုံးစုဒေသကABS ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးသိန်းလွင်ကပြောပါတယ
်အပေါ်ကစစ်တပ်ကပဲပြေးလိုက်တယ်ဗမာတပ်ကပဲပြေးလိုက်တယ်ဒါနဲ့လည်းဇာဗမာကပြေးလိုက်တာသူကဟုတ်တကူကလည်းတကူမဖွင့်တော့လေဒီလိုကခိုးလန်းမသွားနိုင်ကြတာပဲလေဟိုအခုလည်းလည်းပြေးကြတာပေါ့သူလေးညံနေတော့လာနေကြပြီအဲတိုင်းကတော့သူတို့လေနေရတော့သူတို့ပြန်တက်တယ်ပါသူတို့ပြန်ဖြေတယ်လေ
ဖျားသုံးစုဒေသခံတဦးကတော့နှစ်နိုင်ငံနယ်ကြားတရားဝင်ကူးတန်းသွားလာတာတွေကိုအရင်တည်းကပိတ်ထားခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့နှစ်နိုင်ငံနယ်ကြားအပြန်အလှန်ကူးသွားတဲ့နေရာတွေအများကြီးရှိပြီးအခုတော့တိုက်ပွဲတွေဆက်ဖြစ်လာနိုင်တဲ့အတွက်လုံခြုံရေးအရကန့်သတ်လိုက်တာလို့လည်းအခြေအနေကိုရှင်းပြပါတယ်
။တခြားနယ်ကြားလူမျိုးတော့မမြင်မိနဲ့ကျွန်တော်တို့မှလည်းနယ်ကြားပိတ်တယ်ဆိုတာကတရားဝင်စူရခွေပြူချက်နဲ့သွားတဲ့စာရွက်စာတမ်းတွေဟိုဘက်ဒီဘက်ကူးလို့မရတာကိုပြောတာ။ဟိုကအမီဂရေးရှင်းတွေကိုဖြတ်တန်းရတယ် process ကိုပြောတာ။တမန်ကျွန်တော်တို့ဒေသခံတွေကြတော့သွားနေကြတာပဲထက်အောင်ဟိုဒီတိုင်းပဲလေသူကအမေကန်ကြတော့သွားနေတာဟိုဘက်ဆေးဦးပဲဒီဘက်ဆေးဦးပဲသွားတယ်လို့တမားတွေသွားနေကြတာပဲ။အဲ့ဒီဟာကိုပိတ်လိုက်တာ။အခုလိုလုံခြုံရေးဖြစ်လာတဲ့အခါမှကြာထိုင်းကတော့သူအဲ့ဒီဝင်တဲ့အပေါက်တွေကတပေါက်တည်းမကဘူး။မလွယ်ပေါက်တွေများရှိတယ်လေ။အဲ့ဒီမှာစစ်သားတွေသူချလိုက်တော့မပေးဝင်တော့မဝင်နဲ့မဝင်နဲ့ဆိုရဲလို့ ਆ တယ်သူနိုင်ငံသားတွေကဟိုသုံးစုဘက်မစင်းဖို့ကိုစီကလူလဲသူစီဘက်မဝင်ဖို့အဲ့ဒါသူသားလာ
ဖျားသုံးစုဒေသမှာရှိတဲ့စစ်ကောင်စီရဲ့ဖျားတောင်စခန်းကုန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတက်ရောက်သိမ်းပိုက်ခဲ့ပြီးဒူရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်ဆိုပြီး KNL ဘက်ကပြောပါတယ်ဦးသိန်းလွင်ကတော့အခုလိုပြောပြပါတယ်
မမကြီးအစားဖြစ်တယ်နော်မမကြီးအစားဖြစ်တယ်ဟိုနည်းနည်း30လောက်တော့တတ်ရတယ်ပေါ့ဟိုနည်းဟိုဒူယူဘူးတယောက်ပါဝင်ဟိုနည်း70ရောက်ကြတယ်လက်နဲ့တော့73လောက်ရတယ
်စစ်ကောင်စီဘက်ကတော့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးညနေပိုင်းအထိလေရင်နေနဲ့ကင်းထောက်မှုတွေလုပ်နေတာကြောင့်လေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်မှာကိုတော့ဒေသခံတွေကစိုးရိမ်နေကြပါတယ်။နှစ်ဖက်တိုက်ပွဲနဲ့ပတ်သက်ပြီးတေဆုံးထဏ်ရရသူတွေနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုနိုင်သေးပါဘူးရှင်။